ောက်ဆုံးကကျွန်တော်တို့သတင်းသမားနောက်ခံရှိတဲ့ပုဂ္ဂိုလ်ဆိုတော့ဆရာကျွန်တော်မြန်မာနိုင်ငံရဲ့မီဒီယာအခြေအနေပတ်သက်ပြီးတော့မိကျမမြန်မာနိုင်ငံမှာဦးပြန်ကြေးဝန်ကြီးအပြောင်းလဲလုပ်လိုက်တယ်ပထမဆုံးကရှိခဲ့တဲ့ပြန်ကြေးဝန်ကြီးကအတော်လေးတင်းမာတယ်လို့လူတွေကသုံးသပ်ကြပါတယ်အခုသဘောထားပျော်ပျောက်မှုရှိတဲ့ဝန်ကြီးတူတက်လာတယ်သူကသတင်းသမားတွေကိုခေါ်ယူညှိနှိုင်းပြီးတော့မီဒီယာဥပဒေအစ်စ်ပြထမ်းမယ်ဆိုပြီးတော့သူပြောလာတယ်လို့သိရပါတယ်ဒီကိစ္စပေါ်ဆရာသဘောထားသိကြမှာဆရာ
ကျွန်တော်ပြောချင်တာကတော့ဘာလို့ဆိုတော့ပြမတဲ့သဘောထားရှိတယ်ဟဲ့လားပြန်ကြောင်းဝင်ကြီးဆိုတာလေပေါ်တဲ့ခါမှာလေကျွန်တော်တို့တွေဟာဒိန်းတော့ဒိန်းသမားတွေဟာမိရကိုယ့်လူကိုပဲကိုလိုက်ကြတယ်ရုံးလာကြတယ်ဟဲ့လားအဲဒီဒီလိုမတရားတဲ့ဖိနစ်တဲ့ဥပဒေတွေချုပ်ချယ်တဲ့ဥပဒေတွေလည်းကိုကြီးကိုဟာနဲ့တတ်နိုင်မလားတော့သူတို့တွန်းလာခဲ့တယ်ဒူးမထောက်ခဲ့ဘူးအခုဒီတော်တော်ပြောရအောင်လေဝင်းကြီးကိုပေါ်လာတဲ့ခါကျတော့ပို့ပြီးတော့အဲကျွန်တော်လင်ကားနေကျွန်တော်ဖြတ်လို့ဖို့ပဲရှိတာပေါ့ဗျာအဲ့တော့အဲပြောရအောင်လေဝင်းကြီးရဲ့ဆက်မှာဆိုရင်တော့တောင်းတဲ့အလားအလာတွေပေါ်မယ်လို့တော့ကျွန်တော်ပြောလို့နေတယ
်ဟုတ်ကဲ့အဲ့တော့မီဒီယာသမားတွေကတာဝန်သိသိရေးသားတတ်ဖို့လိုအပ်ပါသေးသလားမြန်မာနိုင်ငံမှာသူတို့သတင်းကိုသူတို့တာဝန်ယူပြီးတော့တာဝန်ကြီးကြီးလုပ်နိုင်ကြပြီလို့ဆရာယူဆပါလားဆရာ
အော်ဒီအရောလုတ်တပါလေဗျာဘာလို့လဲဆိုတော့ဟိုသတင်းစာတွေဆိုတာဒီဒီစစ်ဆေးရကြီးလို့နေတာဒီပေါင်း90လောက်ရှိပြီဒီလိုသတင်းစာတွေပေါ်တာတစ်ခါမှမှမှရာနဲ့ချီပြီးတော့ရှိခဲ့ပါပြီအဲ့ဒီခါတွေမှာလည်းအမျိုးသူတို့ခေတ်ကာလတွေကိုကျော်ဖြတ်ခဲ့တယ်တာဝန်မျိုးမျိုးပြီးပါတိုင်းပြည်ရဲ့တာဝန်ကြီးနိုင်ငံရဲ့တာဝန်ကြီးအဲ့ဒါရဲ့ဟာဆန်းဆောင်ခဲ့တဲ့သတင်းစာဆရာကြီးပဲဗျာသတင်းစာလောကလေဗျာဒီသတင်းစာလောကမှာတမိုင်းရှိပါတယ်တမိုင်းရှိတဲ့လူတွေဆိုတာအဲ့ဒါကိုယ်လုံးဆက်လုပ်ဖို့လမ်းပွင့်ပြင်းလို့ဟလာမြန်မြန်လျှောက်နိုင်ပါလေလို့ကျွန်တော်မှန်မှန်လျှောက်နိုင်ပါလေလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကအာဏာပိုင်အတိုင်းအဝိုင်းနဲ့မီဒီယာကိုအကြောင်းကိုပြောပြီးပါပြီနိုင်ငံရေးအတိုင်းအဝိုင်းအတိုက်ခံအတိုင်းအဝိုင်းကတော့မီဒီယာအပေါ်မှာသဘောထားမှန်မှန်ကန်ကန်အမြတ်တရားရှိလို့ဆရာထင်ပါလားမီဒီယာနဲ့ပတ်သက်ပြီးတော့
အဲ့ဒီကိစ္စကဘာလို့ဆိုတော့နိုင်ငံရေးတက်တန်းတွေကဘယ်လိုဘယ်လိုပြောရမလဲဆိုလို့ရှိရင်အဲကျွန်တော်နိုင်ငံရေးလောကမှာဒီနိုင်ငံရေးပါတီတွေပါလို့ဆိုတာလေအရင်တော့ဒီမောင်လာကဒီမောင်လာတယ်လို့ပြောပွင့်နေတဲ့ခါကျတော့နိုင်ငံရေးလောကမှာနိုင်ငံရေးမျိုးသက်ပေါ့ဗျာနိုင်ငံရေးခေါင်းဆောင်ကြီးနိုင်ငံရေးအဖွဲ့ကြီးတွေဆိုရဲလူရဲ့ကြားထဲမှာဒီမီဒီယာပေါ်မှာပုံမှန်တဲ့သဘောထားတွေထားနိုင်ရေးအားနည်းတယ်လို့ကျွန်တော်ပြောချင်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ကတော့ကျွန်တော်အားနည်းတယ်ဘယ်လောက်ပဲအားနည်းတယ်အဆူဆိုညာလေမီဒီယာနဲ့ဟလာချမ်းညိုလို့မီဒီယာကိုဟလာရန်ရန်လို့မဖြစ်ဘူးဆိုတာကိုအဲအခုကျွန်တော်ထင်တယ်နိုင်ငံရေးအဒီပေါ်ရှိနေငွေကမာရီရလေပိုးပြီးတော့သဘောပေါက်လာတယ်ပိုးမြင်လာတယ်မီဒီယာနဲ့တင်တပါရပြရစွာဟလာဆော့ချန်တာမယ်မီဒီယာ friendly ပြရမယ်ဆိုတာကိုအားလုံးကနည်းနည်းဆန်းဆန်းသဘောပေါက်နေပါပြီအဲ့ဒါကြောင့်နိုင်ငံရေးလောကရဲ့မှန်ကန်တဲ့တုံ့ပြန်မှုလေမီဒီယာတွေကရရှိမှာဖြစ်ပါတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ
်ဟုတ်ကဲ့ဆရာကျွန်တော်ကသူများတွေအကြောင်းကိုမေးပြီးပြီအခုကျွန်တော်တို့အကြောင်းလည်းဆရာသဘောထားမေးပါစေကျွန်တော်ပြပမီဒီယာတွေရဲ့အခန်းကရောကြံပါသေးရလားပြည်တွင်းမှာပွင့်လင်းလာပြီဆိုရင
်ကျွန်တော်ထင်တယ်ဗျာပြပမီဒီယာတွေကဟိုဘယ်လိုဆက်ပြီးတော့စကမ်းသွားမလဲဆိုတော့ပြပမီဒီယာတွေရဲ့အဲသူတို့ရဲ့လုံလောက်ကိုသူတို့ပြည်နေတယ်လို့ကျွန်တော်ထင်ပါတယ်ပြည်တွင်းအနေနဲ့ပြောရမယ်ဆိုရင်တော့ပြည်ရင်ပြောရင်ပြည်တွင်းမီဒီယာတွေတဲ့နော်ပြည်သူလူထုပေါ့နိုင်ငံရေးအဖွဲ့အစည်းတွေရောဟဲ့လားအဲဒီဒီမိုကရေစီလူလာတဲ့အင်အားစုတွေရောဟဲ့လားအစိုးအတုံးပြောင်းအစိုးရရောပြည်ဝမီဒီယာတွေရဲ့အဲငါပြည်ဝမီဒီယာတွေရဲ့ဆွမ်းအားပြည်ဝမီဒီယာတွေရဲ့အဲတဘောအာဏိပြည်ဩဇာပေါ့အဲ့ဒါကိုအကုန်သိရလို့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့လူငယ်ရေပေါင်းဒီလားကြလားအဖြစ်မှာသူတို့ဒီထဲမှာရှိတဲ့နိုင်ငံရေးအားစုတွေရောဘာလို့အားလုံးကဒီပြည်ဝမီဒီယာတွေကိုပဲအကူနားထောင်နေရတာပြည်ပမီဒီယာတွေအပေါ်မှာတော့ကျွန်တော်ရဲ့သဘောထားတွေဟာမှန်မှန်ကန်ကန်ရှိတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ပြည်ပမီဒီယာတွေဘယ်လိုစကားချက်ပြောမလဲစကားတော့ဘောသူတို့မှာအခက်အခဲတွေပါရှိတယ်ဆိုတော့ကျွန်တော်မသိဘူးပေါ့ခင်ဗျာအားလုံးပြောပြတော့ပြည်ပမီဒီယာတွေဟာဟလာအခုရှိနေတဲ့လုပ်ငန်းတွေတဲ့ပို့ပြီးတော့ပို့ချက်လာနိုင်မယ်ပို့ပြီးတော့ဟလာပို့ပြီးတော့ဗာကြီးရောအခြေခံပြန်ပြထောင်ရလာနိုင်မယ်ဘုံလည်းဒီလိုမှကိုလာပြီးတော့အချိန်ဆိုင်ပြီးတော့ဒီထဲကတရင်းကိုပို့ပြီးတော့ယူနိုင်မယ်ပြည်ရဲ့ဘောရားတွေကိုပို့ပြီးတော့ပေါ်ပြနိုင်မယ်ဆိုလို့ရှိရင်တော့ပိုးတောင်ကောင်းမှုလမ်းသာရှိတယ်လို့ကျွန်တော်ကတော့အဲ့လိုပဲပြောချင်ပါတယ
်ဟုတ်ကဲ့ဆရာမီဒီယာအကြောင်းပြောပြီးတဲ့နောက်ကျွန်တော်နိုင်ငံရေးဘက်ကလည်းနည်းနည်းပြောချင်ပါတယ်အခုနောက်ဆုံးတိုးတက်မှုကိုတစ်ခုကိုကြည့်ရမယ်ဆိုရင်လွှတ်တော်ဥပဒေပြုကိုယ်စားလှယ်ရဲ့အခန်းကဏ္ဍဟာအုပ်ချုပ်ရေးဘိုင်းဆိုင်ရာဝန်ကြီးတွေရဲ့အခန်းကဏ္ဍမမြင်ဘူးဆိုပြီးတော့အငင်းပွားခဲ့ပြီးတဲ့နောက်မှာအဲ့လိုဆုံးဖြတ်ခဲ့တဲ့ဖွဲ့စည်းပုံခုံရုံးကို ဖယ်ရှားကြပါတယ်ခုံရုံးအဖွဲ့ဝင်အားလုံးကိုဒီဟာလွှတ်တော်ဘက်ကအောင်ပွဲလို့တာမန်အဖြစ်ယူဆနိုင်ပါတယ်ဒါပေမဲ့တစ်ဖက်ကကြည့်မယ်ဆိုရင်လည်းပဲလွှတ်တော်ဥက္ကဋ္ဌနဲ့ဒီအုပ်ချုပ်ရေးပိုင်းအကြီးအကဲနိုင်ငံမှာပုဂ္ဂိုလ်ရေးပြန်ဆိုင်မှုကသာပိုပြီးလွှမ်းမိုးနေတာဖြစ်တယ်လို့တချို့ကဆိုကြပါတယ်ဒီကိစ္စရောဆရာဘယ်လိုသုံးသပ်လို့ရလဲပုဂ္ဂိုလ်ရေးပြန်ဆိုင်မှုကြောင့်ပြောင်းလဲလာတော့ပြောင်းလဲမှုပါ
နိုင်ငံရေးဆိုတော့နိုင်ငံရေးဆိုတော့ဒီလိုနိုင်ငံရေးအချက်တွေဒီမှုတွေနိုင်ငံရေးကအတိုးတိုက်ပြီးဟလာတက်ခိုက်မှုတွေနိုင်ငံမှုတွေပေါ်ပြီးဆိုရင်တော့ဒါလည်းပြောပြောဒါအချိန်မှအားဖြင့်တော့ဟလာပါတီရဲ့အနေထားသမုဒ္ဒရာနဲ့ပုံပုံရေးအနေထားဆိုတာပြီးတော့ပါနေပဲပေါ့ဗျာဒါကြီးကတော့ကျွန်တော်တိတ်ပြီးတော့မပြောချင်ပါဘူးကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒါလည်းပြောပြောဒီလိုရုံးတံမှုတွေဝီရောရီတွေများများပေါ်မှသာဖြစ်အဖြစ်မှမူတာပို့ပြီးတော့ကြီးမားလာလိမ့်မယ်။နိုင်ငံရေးကပို့ပြီးတော့လမ်းကြောင်းတွေပို့ပြင်လာမယ်။ဟုတ်လား။အဲဒီပို့ပြီးတော့လေအောက်နိုင်ငံရေးအောက်လာမယ်လို့ကျွန်တော်ယူဆပါတယ်။အခုဝင်ရှိတာနိုင်ငံရေးကအောက်လုံးနေဆိုရင်တော့သုံးလာနိုင်မယ်။ဒီခါလေးကျတော့ချောချက်လေးတာရှိတဲ့အတွက်ဟုတ်လား။ဒီလိုကျွန်တော်ဒီအပ်လိုက်မှုတွေဆိုရမယ်ဆိုတော့လေဆိုတာဒီအပ်လိုက်လာပြီးစိတ်များလာလို့ရှိရင်ဟုတ်လား။ကျန်တဲ့အားစုတွေပေါ့ဗျာ။တမန်ရှင်မူလာရဲ့အရာသူကြီးတမန်ရှင်ရဲ့ဆက်ညီတဲ့အရာသူကြီးရဲ့ခေါင်းထောင်လာမှုတမန်ရှင်လည်းပြန်ပြီးတော့တုံ့ပြန်လာမှုများရှိမလားတမန်ရှင်လည်းအကြစကားနဲ့ပြောမယ်ဆိုရင်တော့ဟလာဗမာပြည်နိုင်ငံကြီးမှာဟလာဒီရှေ့သွားနေတဲ့သူပြောဆိုနေတဲ့ကြားရရပဲဟလာနောက်ဆုံးပြစ်မှုတွေပေါ့ဗျာ။ဟလာပေါ်ပေါက်လာမလားဆိုတော့သူ့ရာခေါင်းတွေလည်းပြောချင်ပါတယ်ခါ။
ဆိုတော့အခုလွတ်တော်မှာလည်းပြုလင်းပြောင်းလဲရေးတွေဖြစ်လာပြီးအစိုးရအဖွဲ့ဝင်တွေကိုလည်းအပြောင်းလဲလုပ်တယ်နောက်ဥပဒေတွေလည်းပဲအများကြီးပြဋ္ဌာန်းတယ်ဆိုတာတွေတွေ့ရပါတယ်ဒီပြုလင်းပြောင်းလဲမှုတွေဟာလက်တွေ့ပြည်သူ့ဘဝကိုအကျိုးသက်ရောက်မှုရိုက်ခတ်မှုအကျိုးပြုမှုတစုံတရာရှိပါရလားဆရာလောလောဆယ်ကတော့ပြည်သူရဲ့ညှိတွားတာကဆက်လက်ကြားနေရဆဲဖြစ်ပါတယ်အမှန်
တမ်းကတော့နိုင်ငံရေးအဖြစ်တော့ဒီအကျိုးသက်ရောက်မှုကအတော်ရေးသေးတယ်လို့ပဲကျွန်တော်ကပြောချင်တယ်ဗျာဘာဖြစ်လို့ဆိုတော့ခုမှဆိုမီဒီယာလောကမှာတော့ကအကျိုးတရားမှုတွေကျွန်တော်များပါတယ်ဆိုတော့နိုင်ငံရေးလို့ပြောရမယ်ဟာလားပြည်သူ့ဘဝပေါ့ဗျာအဲဒီမှာတမျိုးသားလို့ရဲ့စီးပွားရေးလူဝေးနိုင်ငံရေးဆိုတဲ့ဘဝဒီမှာတော့ကျွန်တော်ကျင်းတဲ့အကျိုးတရားမှုကနေရုံမရှိသေးဘူးလို့ပဲကျွန်တော်ပြောချင်ပါတယ်အခုလည်းဆိုတော့ဒီနေ့ခင်ဗျားတို့တွေ့မှာပဲအလူသမားကြီးကိစ္စအလူသမားကြီးကိစ္စအခုမှဆိုတော့ဘာမီရောက်ဝင်လာခြင်းတဲ့ဒဗရောင်းတောင်းတို့ဘုတ်တိဗလာမုံမီတောင်းတို့ဆိုတဲ့နေရာကြီးအလူသမားကြီးလူစုတွေခံစားနေရတာနောက်တစ်ခါလူသမားကြီးခံစားနေရတဲ့ဒုက္ခတွေဒီဒုက္ခတွေကအလို့ဖြစ်လို့ဆိုတော့တိုင်းပြည်မှာနိုင်ငံရေးကိုဖန်တီးနေရတဲ့ဆိုရင်အားသူတွေလို့ပြောရမယ်ဟလာပါတီကြီးတွေရောအမှဆိုတော့ကျန်းမာရေးပါတီရောဟာမျိုးတွေနဲ့ပတ်သက်နေတယ်နောက်တစ်ခါအောင်ကဆိုတော့ဒီမှာခက်တက်နေလဲပတ်သက်နေတယ်စစ်တပ်ကစစ်တပ်ကလည်းဦးစီးလက်ကိုက်နေတယ်တရားရေးလုပ်ငန်းတွေလည်းပတ်သက်နေတယ်အဲ့တော့ဒီလိုလုပ်ငန်းတွေမှာတော့နိုင်ငံရေးအကျိုးတရားမှုလို့ခေါ်မယ်ဟလာအကျိုးတရားမှုကအတော်နည်းပါလေဥပဒေရေးတော့မဖြစ်တယ်စက်တွဲရေးထုတ်ဖြေပြီးစမ်းတတ်ဒီအဟံဓာရီအပိဆိုရီနောက်တော့ရှင်းပြနိုင်ငံရေးကစားမှုတွေပေါ်ဗျာဟုတ်လားအဲနိုင်ငံရေးဟိုကြားကစားမှုတွေလို့ဟာမျိုးကြီးရတော့အများကြီးတုံ့တွေ့နေရုံပဲဖြစ်တယ်အဲ့ဒါကြောင့်ဒီလူတွေကြားထဲမှာသုံးနေနိုင်ငံရေးအားသူတွေကြားထဲမှာသုံးနေတိုင်းပြည်ရဲ့လူမျိုးစုတွေကြားထဲမှာတော့ကျိုးတဲ့မှုနာနာဆဆမရှိဘူးလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးမေ့ချင်တဲ့မေးခွန်းကလည်းအဲ့ဒီတိုင်းရင်းသားတွေရဲ့အရေးပြည်သူညီညွတ်ရေးကိစ္စဖြစ်ပါတယ်တိုင်းရင်းသားတွေနဲ့ဆက်ဆံတဲ့ကိစ္စမှာကောဘယ်လိုအခက်အခဲတွေရှိနေသေးတယ်မြင်ပါလဲဆရာကြားကစားမှုတွေခံနေရသလားသူတို့မို့အတော်လေးနှိစက်နေပြီလားဆရာ
ကြားကစားတာတွေမကောက်ဘူးဗျဒီတိုင်းသားတွေကိစ္စနဲ့ပတ်သက်ရင်တော့ကျွန်တော်ဘယ်လိုပြောချင်လဲဆိုတော့ကြားကစားနာမှုကြားစားနေရလို့တော့ကျွန်တော်ပြောချင်ပါတယ်ဘာဖြစ်လို့ဆိုတော့ညီညာရေးကိုလုပ်တင်နေရမှာဟလာမှာဒီကရဆွေရရင်စာမယ်လို့ဟလာအတူတူချင်းလို့ရင်စာမယ်လို့ဘာလို့လျှောက်ပြောနေအဲ့ဒီညီငယ်ကြီးကိုတကယ်လို့ချင်မဲ့သူတို့လည်းတိုင်းသားကြီးကြားထဲမှာဖြစ်နေတဲ့ဘယ်နဲ့ကိုင်ပြိပခါတွေကိုသိချင်းနေတယ်ဆိုရင်တိုင်းသားကြီးတောင်းဆိုနေတဲ့ဟလာအဲဒီဓာတ်ညီညာကြီးနဲ့အဲဒီသူကကုတ္တမကိုဖန်ပြီးပြန်ဆိုတဲ့အဲဒီကိစ္စတွေကိုသူကပထမဖြစ်ချင်းရမယ်အဲ့ဒါကဘာလို့ဆိုတော့ငွေစပွဲပေါ်မှာဖြစ်ချင်းရမယ်ဒီစားပဲဖြစ်ပါတယ်အဲ့တော့နိုင်ငံရေးဘက်ကရောက်အောင်ကြဲဟိုမှာအပြစ်ခံရရှိမှုလူတွေတင်တော့လေအဲသူတို့သဘောတူပါလေဆိုတော့အပြစ်ခံရရှိစခုနဲ့တော့စကမ်းသိမ့်လို့မရဘူးအပြစ်ခံရရှိရှိရဆိုနေလည်းမပြီးဘူးတကယ်လို့ကမှာတော့အပြစ်ခံရရှိကပူရင်ပြင်ချင်တာပဲဟလားလမ်းဖောက်တာပဲဆိုတော့တကယ်လမ်းဆုံးနေနေရမှာရှိရမယ်ဟာပါလို့ဆိုတော့အဲဒီပြည်သူ့ဖြစ်နေပေါ့နိုင်ငံရေးပြည်သူ့ဖြစ်ရှိမှုအဲ့ဒါလိုပါလေအဲ့ဒီနိုင်ငံရေးပြည်သူ့ဖြစ်ရှိမှုမရှိဘဲနဲ့ဟလာခုမှဆိုပြည်ပအနေနဲ့ပြည်တော်များနေဖိတ်တာတို့ဟိုသေးဟိုဖွဲ့ဒီဖွဲ့လူတွေပြောတာတို့ဟလာဟိုဟိုဖွဲ့ကြီးကပြောတာကျောင်းသားပြောတာဒီလိုဟာတွေလျှောက်ပြီးတော့တင်းကောက်တယ်လို့ဟလာလူ့ဆက်ကျင်းောင်းတွေလျှောက်လုံနေတော့မရဘူး နိုင်ငံရေးဖြည့်ဆည်းမှုပဲတိုင်းသားအနေနဲ့ဟလာပြောင်းစုဆိုရတယ်နိုင်ငံရေးဖြည့်ဆည်းမှုတကယ်လို့ပါဟလာနိုင်ငံရေးအကျိုးတောင်ဆိုတဲ့လူတွေကပြောလိုက်ဒီလိုမျိုးတွေလည်းလုပ်နေလို့ကတော့မရဘူးပြည်ရင်းရှေ့ရဲ့သဘောပြည်ရင်းရဲ့သဘောကနိုင်ငံရေးနာဂါချီယောဂဖြစ်ပါလေအဲ့ဒီနာဂါချီယောဂကိုတော့ဒီလိုနိုင်ငံရေးစင်းကြီးတို့တွေပေါ့ဗျာစင်းကြီးတို့နေနေလုပ်နေလို့မရဘူးတကယ်ကိုတကယ်ရှင်းအောင်ဝါးကန်းနဲ့ဟလာအမြင့်တက်နေတဲ့စင်းကြီးတွေကအခုကဖြစ်မယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်